မနေ့ကဘုရားရဲ့အကုန်လုံးကြီးထဲမှာကုသိုလ်တမျိုးပေါ့တန်တော်ဆောက်တော်ပါတမထာယဓမ္မံဒီစီတိဘုရားမြတ်စွာဘုရားကမြေကြရလာဆရာဖြစ်ရသည်ရတော်ချဘကဖြစ်တဲ့ပြုနာကြရရဲ့ဖြစ်ဆက်ဖြစ်ဆက်လိုက်ပြီးတော့ဘုလိုကိစ္စအနေနဲ့ရှုမှတ်ရင်ကဇာရတိတောင်းကြလို့ရိုင်းဆိုင်တာဒေါသတိတောင်းကြလို့ရိုင်းဆိုင်တာမိမ့်မဲမှုတိတောင်းကြလို့ရိုင်းဆိုင်တာဒီအရင်တက်ကြီးကိုခံပြီးတော့ပြင်တက်ပြင်ချေတော့တာသိဉ္စီကိဝစီကျေတဲ့ဆိုရင်ကြည်ကြည်ရခေါ်တာပါပဲကိုရောတိုင်းကြည်ကြည်တယ်လို့အများသတ္တဝါလည်းပဲကြည်ကြည်စီဖို့ရအတွက်ပါလေကြည်ကြည်စီရောကြည်ကြည်ကြည်ကြည်စီရောကြည်ကြည်စီရဲ့အနည်းတွေပါလေကုဏ္ဏထာမီတော့ဟောကြားခဲ့တယ်ဆိုတော့ဒီလိုဟောကြားရမှာမိမိဝါဒကသာမှန်နေဖြစ်ဆိုပြီးတော့လက်တိတော်ဘုံတန်ပြီးတော့ဝိကျွားဖို့မဟုတ်ပါဘူးအထူးအားဖြင့်အခြားအခြားအယူဝါဒတွေချုပ်ဖြစ်ဖို့ရမဟုတ်ပါဘူးဒီကြည့်စီဖို့တက်တက်ပါပဲဒီမှာအဲ့ဒါမလေးရပြီးသွားပါပြီဒီနေ့အစီအစဉ်တဲ့တိုင်းသံတော်သောကဝါသမထာယဓမ္မံဒီစီတိဆိုတာလေတမျိုးတည်ကြပါဦးမယ်ဘုရားမြတ်စွာဟာသံတဖြစ်တော်မူပါလေတဲ့သံတဆရာညီတက်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ညီတက်တယ်ဆိုလို့ရှိရင်တို့တို့ရှားရှားမရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့တို့တို့ရှားရှားဆိုတာကိုယ်လှုပ်ရှားမှုနဲ့စိတ်လှုပ်ရှားမှုအမျိုးရှိနေတဲ့ကစိတ်လှုပ်ရှားမှုကျင်းတယ်အဲဒီစိတ်လှုပ်ရှားမှုကလည်းတန်ရှင်းသောစိတ်လှုပ်ရှားမှုနဲ့မတန်ရှင်းသောစိတ်လှုပ်ရှားမှုနှစ်မျိုးလေးကတန်ရှင်းသောစိတ်လှုပ်ရှားမှုကျင်းတယ်လို့ဆိုပါအဲမတန်ရှင်းသောစိတ်လှုပ်ရှားမှုကျင်းတယ်သဘောကတော့ငြိမ့်ဣရဆိုတဲ့အဓိပ္ပာယ်ပါပဲ။ငြိမ့်ဣရဆိုတာငကွာအပူလေးရှိတဲ့အပူလေးငြိမ့်ဆိုတဲ့သဘောပါပဲ။အပူလေးဆိုတာကတော့စက်တမျိုးတော့ရှိပါတယ်။အဲဒီစက်တမျိုးတွေကအရင်ပါဆုံးအပူကတော့၃မျိုးပါပဲ။အဲဒီ၃မျိုးကတော့သာကတမဲ့မှုအာယုန်ကြီးတမဲ့မှုဝါရီတမဲ့မှုအဲဒါတမျိုးဒေါသစိတ်ပြည့်စုံဆိုးမုံညို့မှုပြင်းမာမှုဖြစ်စေမှုပေါ့ဖြစ်သမားဒေါသကြီးမောဟတကယ်တိတိကျကျတရားတွေပေါ်မှာစိတ်ရဲ့တွင်ပုံမှန်မပြတ်သားမှုမိုင်မဲဖို့ပါလေ။ကျေရပါလေ။အဲ့ဒီဆိုကိလေသာမီ၃မျိုးလို့ခေါ်ရတယ်။အဲ့ဒီမီ၃မျိုးဟာလူတွေမှာအမြဲမပြတ်လိုက်ပါပြီးတော့လုံကျွမ်းနေပါလေ။ဆိုတော့အများကြီးကတော့လုံမတတ်မသိပါဘူး။လုံမမသိတော့သူကအငြင်းရဖြစ်တဲ့မီးတုံးမျိုးလို့ဆိုပါတယ်အဲဒီမီးအကုန်လုံးငြိမ်းသွားတယ်လို့ဆိုတယ်ကွာအဲဒီမီးတွေအကုန်လုံးငြိမ်းသွားတော့သိညာဒေါသမောဟအလိုလိုက်ပြီးတော့ဖြစ်နိုင်တဲ့အကုသိုလ်တရားတွေအကုန်လုံးငြိမ်းသွားတယ်ဆိုတဲ့အသေးပြရပါတယ်နောက်နောက်ဘဝတိဖြစ်စီဆိုင်တဲ့ဘဝပြည့်ပြည့်တဲ့အဘိစံခါရခေါ်တဲ့ ိတရားတွေလည်းအကုန်လုံးငြိမ်းသွားတယ်လို့ဆိုလိုပါတယ်ကိလေသာငြိမ်းသွားတော့ကုသိုလ်စိတ်သုံးမျိုးလုံးအပြုတ်မှုတွေဟာတန့်ရှင်းလာတယ်ဒီပဲအစွဲလမ်းဘာမှမရှိတော့ဘူးကိလေသာမကျင်းတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်မတန့်ရှင်းတဲ့ကုသိုလ်စိတ်ကအပြုတ်မှုတန့်ရှင်းတဲ့ကုသိုလ်စိတ်ကအပြုတ်မှုကကောင်းကျိုးနဲ့ဆုံးဖြတ်တည်ပေးနေပြီပဲလို့ကိလေသာကုန်ဆန်းပြီးတဲ့နောက်ပိုင်းမှာကိလေသာကုန်ဆန်းတဲ့ပုဂ္ဂိုလ်တွေမှာတန့်ရှင်းလာတယ်ဒီပဲပြုကြရမတန့်ရှင်းတာဘာမှမရှိအပြုတ်မှုတွေကတန့်ရှင်းတော့နောက်တော့ဘဝတွေမှာအကျိုးမပေးတော့ပြုကမတ္တကိရိယာလို့ဆိုပါတယ်ကောဒီတော့ဘဝဖြစ်စေတတ်တဲ့အပိသံခါရခေါ်တဲ့ကံကြီးလည်းအကုန်လုံးကြီးတော့တာပါပဲအဲဒီပုဂ္ဂိုလ်မျိုးကိုစန္ဒလို့ခေါ်ပါတယ်စန္ဒယောဂဆိုင်တဲ့ကိရိယာလှုပ်ရှားခြင်းပြီးတော့နေတဲ့နေတော်မူပြီတဲ့ဒီလိုဆက်လုပ်ပါတယ်တေကုအိန္ဒိယလည်းဆက်နေတယ်ပေါ့လားဘုရားနဲ့ဆောင်မှာစံတတ်ဘုံတော်ကြီးရဖို့ဆိုတာတစုံတစ်ယောက်ကချပြလို့ရတာမဟုတ်ပါဘူးဘုဟာကအညီတတ်ရမြစံတတ်ပါလို့ဒီလိုကြည်ညာလို့ရတာမျိုးမဟုတ်ပါဘူးဘုယောဂီများဖြစ်တိုင်းဆက်စပ်တည်ယူဆောင်မှုအစဉ်ထားဆိုတဲ့အတိုင်းဉာဏ်နဲ့ကြားတဲ့နာနဲ့စားတဲ့ခြေတိုင်းဒီတိုင်းကိုယ်နဲ့ဆံနဲ့ဆောင်းလုံးနဲ့တိုင်းကြွားတဲ့နှမ်းနဲ့ခြားတိုင်းဟုတ်ကိုယ်နဲ့စိတ်ဆိုင်ပြီးတော့ခြေသားနဲ့ဆီအားဆိုင်ပြီးတော့ဆွေးဆွေးမြေမြေရှုလို့ရှုရအောင်လို့ပါစက်ကလေးဆုစီပြီးဒီလိုသာဘာဝနာတရားပါဒီလိုပေါ့လားတရားအထောက်အကူပဲတကယ်ရာဂသမောဟပိဋိဒာမြည်ငြိမ်းအကုသိုလ်လည်းငြိမ်းတော့ဘဝဖြစ်စီတော့အပိသင်္ဂါရခေါ်တဲ့ကံဒီလိုငြိမ်းဖို့ဆိုတာဘုရားတိသမောဟလားတရားအထောက်အကူရှိပါပဲရှိရှိတော့ဘုရားရှိသူတွေလည်းဒီလိုပဲအထောက်ဆောင်ရတာတိသကမုဒ္ဒအရှိသူတွေအရိယာပုဂ္ဂိုလ်အရှိသူတွေဒီလေးစာကြရကိုအထုတ်ကြရတော့ကျေးဇူးတော်ဖြစ်တိုင်းမှတ်စုသေးယူစောင့်မှုရှင်ထားဆိုတာစောင့်ရစမှာပြိစံတရားကိုပြောပါတယ်တွား၆ပါးကဖြစ်တဲ့ရုပ်လိုက်သူတို့ဖြစ်စေလိုက်ပြီးတော့ဆွဲဆွဲမြဲမြဲပေါ်နေရှိမှရတယ်ရှိမှတဲ့အောင်လည်းပဲအားစိတ်တရားကိုရှိခွင့်အောင်ဒီရှိမှတဲ့စေရအောင်တုံးအားတစီပြေးရပါတယ်စံတဖွဲဖြစ်တဲ့ဝိတ္တကခေါ်ရဲအယုန်မစိနဲ့တက်ချိန်ပြေးတဲ့ဆုစိတ်ဟုတ်ဒါလည်းပါရပါတယ်ရွေစုဟုတ်ရှုပ်ရအောင်လည်းရှုမှတ်တဲ့စိတ်နဲ့ရွေစုပြီးတော့အားစိတ်ပြီးဆိုလို့ရှိရင်ဆွေးမြဲတဲ့ဒီလေးဖြစ်ပြီးတော့အဲဒီမှာစိတ်ကလေးဝတ်ကြတော့အရင်ကြတော့တာအဲ့ဒီခိုက်တော့ပါအရက်ခခေါ်တဲ့တတိကပါတော့ဖြစ်တော့စိတ်စင်ပါခလာယာဂာမိမဝင်ဘူးသောတာရှင်လည်းဝင်ဘူးမောဟကြီးလည်းမဝင်ဘူးဝင်နေဝင်ရောက်ပြီးတော့လှုပ်လှုပ်ရှားရှားမလှုပ်နိုင်ဘူးပူတော်ရှင်းရောမလှုပ်နိုင်ဘူးသူကကာကွယ်ထားတာတစ်ချက်ကလေးရှိလို့ရှိရင်တစ်ချက်သာကာကွယ်ရတော့တယ်မိကိုကျူရင်းပြီးတော့ကာကွယ်ခြင်းဖြင့်အနိုင်ယူပါဆိုရဲဆွေရစကားအတိုင်းပဲကိုရင်းကအိရဖြစ်တယ်ကျန်တော့ကပူလောင်လက်ပြီးတတိနဲ့ကျူရင်းကာကွယ်တော့တမနစ်စက္ကန့်နဲ့စက္ကန့်နိုင်ပါလိမ့်ပေါ်လိုက်အရင်ပေါ်ရလိုက်ပြီးရှင်းရှင်းအားဖြင့်ကာကွယ်မှုလုပ်လို့ပြေဆုံးကြီးဆိုလို့ရှိရင်အဲ့ဒီမိလေးဖြစ်ခွင့်မရအောင်ပိတ်လိုက်ဆိုးလိုက်တာပါပိတ်လိုက်ဆိုးလိုက်တားလိုက်တာပါဒါအာဝရဏဆိုတာဒီတတိယအာဝရဏဆိုတာ ပိလိုက်ဆိုလိုက်တော့ရာဂမိဝင်ရောက်ပြီးတော့မလောင်ဘူးခုတ်တိလုံးလုံးချုံချုံဖြစ်သွားတယ်နီးလုံးချုံရေးတော့ရတော့လုံးချုံနေသလိုရှိရင်ရာဒုသမောဟအပူဟတ်တာရှိဘူးဘုအဲ့ဒီကနေအပူဟတ်မှုမှလုံးရောက်တာပေါ့ဝိမုတ်တိဆိုတာပေါ့သူချာချာကလုံးရောက်တာမဟုတ်သေးဘူးပေါ့တတိလေးဖြစ်တဲ့အခိုက်အတန့်လေးမှာလုံးရောက်တာဆိုတော့ဝိမုတ်တိပြောမဲ့ဆိုမုတ်တိပဲဆိုကြပါစို့အဲ့ဒီကိလေသာချုပ်ရှားမှုရဲ့ချုပ်ချယ်ကလုံးရောက်ပါတယ်တစ်ချက်အမှတ်ဖြစ်သွားလိုက်ရင်တစ်ချက်လုံးရောက်ပါတယ်ရှင်းပါလိမ့်ရှင်းတစ်ချက်လုံးရောက်ပါတယ်ဒီတော့ပူတိုင်းနဲ့ဆက်ဆိုင်တဲ့မိနဲ့တစ်ဖြည်းဖြည်းဝေးသွားတယ်မိနဲ့ဝေးရဆိုရင်ပြေးလာတယ်ဆရာစန္ဒီပေါ်တာပဲဒီလိုဒီလိုကစန္ဒီပေါ်တာစန္ဒီပေါ်အဲ့ဒီလိုမျိုးလုပ်နေတဲ့ပုဂ္ဂိုလ်စန္ဒာလို့ခေါ်ပါတယ်သူကအတိတ်ရင်းသွားတဲ့ပုဂ္ဂိုလ်အချိန်ကြီးစန္ဒာဖြစ်ဖို့ရာအတွက်ပထမရှိဥစွာအချိန်မဲအချိန်မဲလေးဒီရဟန္တာဘုရားအခုရင်းမှုလေးရှိနေရပါတယ်ရာဇသမောဟတရားမှုတွေကြီးရပါတယ်ကွာ။ညစ်တဲ့မှုအသေးစားလေးတွေစုလိုက်တဲ့အခါကျတော့စွန့်ရင်ဆိုတာအောင်းဝယ်ကောင်းဆုံးဖြစ်လာပါတယ်။အစွန့်ရင်များလာတဲ့အခါကျတော့တကယ်ကိုစံတဖြစ်နေပါတယ်။ဘုရားမြတ်စွာလည်းပဲဒီကိုယ်တိုင်စံတဖြစ်အောင်ကုလသတိပဋ္ဌာန်ကြီးနဲ့ပြုလုပ်ယူရပါတယ်။ဒီလိုလိုအင်ယာပြီးမှဥပဒနာညာတွေအစဉ်တိုင်းတက်ပြီးတော့အစဉ်စဉ်အစဉ်စဉ်ပြိတ္တာရေးနေပြီးတော့တန်ဆင်းစင်ကြယ်အရိယရှေရောက်သွားတဲ့ခါကျမှတကယ်ကိုစံတဖြစ်သွားတော့ရာဂမိတ်ရဲ့အကြောင်းနဲ့တွေ့လည်းပဲရာဂမိတ်ကိုရှာသွားတာမရှိဘူးဒေါသပစ္စည်းအကြောင်းနဲ့ကြုံလို့ဆိုတော့ဒေါသကြီးကိုဝင်ပြီးတော့အလုပ်လုပ်ရှာရှာမရှိတော့ဘူးမြတ်စွာဘုရားမှာပေါ်မြအာရုံတွေကိုကိုယ်ဝင်ပုံမှန်မပြတ်မသားရှိတာတော့ရှိတယ်။မိသွားတာလည်းမရှိဘူးအကုန်လုံးကြည့်ကြည့်ကြည့်နေတာကြည့်နေတော့မောဟဆိုတာလည်းမောဟနဲ့လည်းရှားတာဆိုတာလည်းရှိတယ်နော်။ဒီလိုတော့မောဟဖြစ်တာလည်းရှားဖို့ရည်။ကြည့်နေတာကဓမ္မစံတလို့ခေါ်တယ်။လူချတတ်တဲ့ကြည့်နေတာတွေလည်းမှာဒီရဟဒေါသမောဟာအရင်ကအကြဆုံးပါပဲသူတို့ကိုပြောလိုက်လို့ရှိရင်ကျန်တဲ့ဟာတွေလည်းပဲဆက်ချားဖို့ကျင့်လာပါပဲဒီတော့ဒီသုံးမျိုးဟာအကုသိုလ်စိတ်ရဲ့အရင်ကနေပဲအကုသိုလ်စိတ်ဖြစ်ရတာဟာဒီတရားသုံးမျိုးအရင်ကအဲတခါတခါရာဂခေါ်တဲ့လောဘအရင်ကပြီးတော့စိတ်ကလှုပ်လှုပ်ရှားရှားဖြစ်ရတယ်။သူကအာယုံရဲ့ဆွဲဆောင်မှုတောင်းတော့စိတ်ကိုလှုပ်ရှားတာစိတ်တွေ။စိတ်လှုပ်ရှားတယ်ကိုယ်ကလည်းပါတော့တယ်အများကြီးပါပဲ။ဒါအင်ဒီယားရဲ့သဘောပေါ့လေ။မြေကြီးနဲ့ဇာမုန်းဇာမျက်စီအာယုံနဲ့တွေ့ပြီဆိုလို့ရှိရင်စိတ်ထဲမှာတနှုတ်နှုတ်နေပါလေ။မပြီးနိုင်တော့ဘူး။တော်တော်လေးလှုပ်ရှားနေတဲ့စိတ်တွေ။ဒီနာလေးနဲ့ညီများပြီးတော့လက်တိလက်မောင်းလေးတားနေအခြေအနေဖြစ်သွားတာပဲတော့အမှန်တော့ကျင်းထန်တဲ့ဆက်ရှာမှုတချို့အဲ့ဒါကိုမထိနိုင်တဲ့အတွက်လျှောက်ကျုလို့မှုအစိမ့်အစီရောက်သွားတာတွေလည်းပဲရှုပ်တွေ့နေရတာပါပဲမောဟကတော့တတိမရှိဘူးဆိုရင်မြဲတာအဝိဇ္ဇာစိတ်ဖြစ်တိုင်းဖြစ်တိုင်းပါနေတာပါပဲตัวเย็นๆนี่แหละสุชาติได้ตัวนี้ขึ้นมาตะเนี่ยเพิ่นจะชุบเนี่ยสร้างได้อยู่ไม่ไม่กังๆอายะลุตัดตานี่เปล่าตัดตานี่ชื่อไว้แล้วเออมันก็ปานี่ว่าเลยตัวอำนาจสุชาติไปตัวนี้เว้ยทีละปิญญายาโลกะโมหะลุชาติไม่มียินได้เลยဆိုလို့ရှိရင်ตรุเนี่ยတွဲရှင်เนี่ยอกุตุစိတ်ညာလည်းပဲလှုပ်ရှားမှုရှိပဲလို့ညီတဲ့တဲ့ဆိုတဲ့သဘောရပါတယ် ဒီနည်းနဲ့ပဲတစ်ဖြည်းဖြည်းအရင်သက်သွားလို့အရိယာဆင်းရောက်သွားပြီဆိုလို့ရှိရင်အထူးအဖြစ်ရဟန္တာဆင်းရောက်သွားပြီဆိုလို့ရှိရင်ဘုရားဘုရားကမှားခဲ့တဲ့အကုသိုလ်တရားတွေလည်းပဲနှုတ်ဝလိုက်ပြီးအကျိုးမပေးတော့ပြီးတော့တန့်ရှင်းတဲ့ကုသိုလ်တရားတွေဆိုတာလည်းမဟုတ်တော့ဘူးသူတို့ကကိရိယာဖြစ်သွားပြီကုသိုလ်တရားအလုံးကုသိုလ်တရားတွေအပိကိန္နာကအဲ့ဒါရလည်းနောက်ဘဝဘဝတိအကျိုးမပေးတော့ဘူးကျုံကြည့်တော့ဘဝကြီးပါလေခါလေးငြိမ့်တော့တယ်ကွာဘဝလှုပ်ရှားမှုရှိပဲနဲ့ဘဝကြီးအကုန်လုံးငြိမ့်တော့တယ်ကွာအဲ့ဒါကိုစန္ဒခေါ်ပါလေလှုပ်ရှားမှုကင်းလေငြိမ့်တဲ့ငြိမ့်အေးဘူးတဲ့ဒီလိုဆိုပါလေစန္ဒိဆိုတာတမျိုးရှိပါလေစန္ဒိဆိုတာကလှုပ်ရှားမှုကင်းလေငြိမ့်တဲ့ငြိမ့်အေးခြင်းဆိုတာရှိပါလေကွာအဲ့ဒါလည်းပဲနည်းနည်းလေးပြောပြမှသဘောပေါက်တယ်လို့ရှိပါလေအဲစန္ဒိဆိုတာကယဂဆာကအလှူရှာခြင်းချင်းဆိုရဲစန္ဒိဆိုတာကနိတိချင်းဆိုတာက၃မျိုးရှိပါတယ်တိတတင်ကစန္ဒိအချိန်မိတ်အချိန်မိတ်ဆက်ချခြင်းလေးနိတိချင်းနိအကျန္တစန္ဒိအချိန်မိတ်နဲ့မဟုတ်ဖဲနဲ့အချိန်ပြည့်ပါသင်္ဂသံတိဒီအာတိလာတဲ့ခါကျတော့တခဲစစ်ပန်တဲ့ငြိမ်းချမ်းခြင်းပေါ်ရရပါတော့။အဲဒါအဲ့ကျန်တဲ့သံတိခေါ်ပါလေ။အချိန်ကြီးတခဲငြိမ်းချမ်းခြင်းဆိုတော့ညာကဆက်ရှိပြီးတာလှုပ်ရှားမှုပြီးတော့တခဲငြိမ်းချမ်းတဲ့တော့သမုဒိသံတိဆိုတာတမျိုးရှိပါတယ်သမုဒိသံတိဆိုတာကတော့အခုလိုမဂ္ဂင်၈ပါးပါတဲ့ဣဒ္ဓဘာဝနာတရားပွားရတာမျိုးမဟုတ်ပဲနဲ့တစုံတရားအလေးချင်းယုံကြည်ယုံမျှနဲ့ကိုယ်ရင်းကရာဂဆရှိတဲ့ချုပ်ရှားမှုတွေဘာလို့နေတဲ့နေသွားနိုင်လဲဆိုတော့တကွေးရှင်တရားတော်ပေါ်မှာယုံကြည်မှုရှိလို့ရှိရင်အဲ့ဒီနေတဲ့ဟုတ်ရင်အပြည့်ချပေးတဲ့ဉာဏ်သက်ဝင်ရသွားနိုင်တယ်ဆိုတာပေါ့အယူဆတစ်မျိုးပေါ့အဲဒီအယူဆတစ်မျိုးနဲ့ယူဆထားတဲ့ဉာဏ်သက်ဝင်ကသမုဒိသံတိခေါ်တယ်သူကအလုံးမပါဘူးအပြောတက်တက်နဲ့ပြီးရတဲ့သမုဒိသံတိကိုခေါ်ပါလေမြားကဒါသံတိပဲလို့သူတို့အယူဝါဒတူတဲ့ပုဂ္ဂိုလ်များဒါသံတိပဲလို့ဝင်ပြီးတော့အတိမတ်ကိုစားလို့စံတိလို့ဆိုရတာပါလေ။ဒါကသမုဒိစံတိလို့ခေါ်ပါလေ။အဲဒီသုံးမျိုးတည်းကဒီကစံတိဆိုတာအခုယောဂီများကိုယ်တွေကပေါ်လိုက်ပေါ်လိုက်အာယုပေါ်ဆက်လိုက်ပြီးတော့ချင်းချင်းအားဆိုင်ပြီးတော့မှတ်လို့ဆွေမျက်စွာရှိပြီးအာယုမှာစိတ်ကလေးစိုက်စိုက်ကြပြီးတော့ကိဉ္စသမားကြီးဒီအာတိလာပြီဆိုလို့ရှိရင်ယုံနာအဖြစ်ပြပေါ်လေမြင်လာတာပဲပေါ်ပြီးတော့ကြောက်သွားတာလေဘုဘုကအစာရှိတဲ့အာယုံလေးတွေသူဖြစ်ဆဲမှာရှုလို့စပေါ်လာတာလေးတွေတကယ်ရဲ့အဆုံးတက်သွားတယ်တကယ်ရဲ့မြဲတာတွေအဲ့ဒါမမြဲတာကြည့်တာဟာဝိပဿနာညာမယ်မြဲတယ်ဆိုတဲ့အစွဲလေးညင်ညာမှုလေးပါလေအခုဆိုပြီးကျင်းပြီးတော့မမြဲဘူးဆိုတဲ့အတ္တိလေးရှင်းသွားတာပါလေမမြဲဘူးဆိုတဲ့အတ္တိလေးရှင်းသွားတာလည်းပဲမြဲတယ်ဆိုတဲ့အစွဲလေးလည်းအလိုလိုချွတ်သွားတာပါခမဟုတ်မြဲတယ်လို့စွဲလို့ရှိရင်ပြိဋ္ဌာန်ဆုံးစောင်းလာတယ်လေအခုတော့မမြဲတာတည်းတော့မြဲတယ်ဆိုတဲ့အစွဲမရှိတော့အဲ့ဒီညာလေးဖြစ်တဲ့အခိုက်တော့မှာအချိန်ပိုင်းအချိန်ပိုင်းတိတိကျကျစာမျက်စိနဲ့ရင်းပါတာတခါတခါမှရှင်းရတာရှိတယ်ရှင်းရမှပြီးသွားပြီဆိုလို့ရှိရင်ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲလည်းရှိတော့ကောင်းစားချမ်းသာဆိုတဲ့အစွဲကတော့ဒါတိတိကျခေါ်ပါတယ်ရှင်းရအစ်အမှန်ကိုရှင်းရင်ကပြီးသွားတယ်ဥပဒနာညာရှင်းလိုက်တာလည်းပဲ ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲကောင်းစားလှုပ်ရှားမှုပါမရှိတော့ငြိမ့်သွားတယ်အဲ့ဒါဒိဋ္ဌိကစံတိခေါ်တယ်အဲ့တော့အရှိကအာယုရဲ့သဘောတည်းတည်းကလေးပေါ့ဒီရက်မှငြိမ့်နေတဲ့အတ္တလည်းဟုတ်ဘူးကောင်းစားချမ်းသာတယ်ဆိုတဲ့အတ္တလည်းဟုတ်ဘူးကျုပ်ကျုပ်တဲ့သဘောပါလေဒီကျုပ်ကျုပ်တဲ့သဘောပါလေဖြစ်ပြီးတော့ပြတ်သွားတာဖြစ်လိုက်ပြန်လိုက်လည်းမကောင်းလားဒါလည်းဒီရပုံမရှိဘူးတဘောတည့်တည့်ကိုပြက်ပြီးတော့ရှင်းရှင်းသိတော့တာအနတ္တကိုသိရခေါ်တယ်အနတ္တနိဗ္ဗာန်ဉာဏ်လို့ခေါ်တယ်အဲ့ဒီဉာဏ်လေးဖြစ်လိုက်တာနဲ့လည်းမြဲတဲ့ကောင်းစားချမ်းသာတဲ့ဆိုတဲ့အတ္တမရှိဆိုတာပေါ့လေအဲ့ဒီရှိတယ်ထင်မှတ်ပြီးတော့ရှုပ်ရှားမှုကိုငြိမ့်တော့တာအဲ့ဒီဝိပဿနာဉာဏ်လေးဖြစ်တိုင်းဖြစ်တိုင်းပေါ့လေအမှန်မှသိလို့ငြိမ်းရဲကောင်းစားချမ်းသာတဲ့ဘာလို့ဆိုကိုယ့်လူတိုင်းဖြစ်ကြပဲဆိုတဲ့စဉ်းစားလှုပ်ရှားမှုကိလေသာစဉ်းစားလှုပ်ရှားမှုဖြစ်ခွင့်ရပြီမယ်လို့ဝိပဿနာဉာဏ်ဖြစ်လိုက်တာလည်းပဲအဲ့ဒါကြီးဝိပဿနာဖြစ်တိုင်းဖြစ်တိုင်းပါလေအချိန်တိုင်းအချိန်တိုင်းငြိမ်းငြိမ်းသွားတယ်ငြိမ်းရဲကောင်းစားချမ်းသာတဲ့ဘာလို့ဆိုကိုယ့်လူတိုင်းဖြစ်တာပဲလို့စဉ်းစားပြီးတော့လှုပ်ရှားမှုကိုကျင်းပြီးတော့ငြိမ်းသွားတာအဲ့ဒါတရားကစံပြီးခေါ်တယ်ဒီတိင်္ဂသံတိကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့အရှင်ရလာတဲ့အခါအထူးသဖြင့်ထက်ပိုင်းရောက်တော့တယ်ထက်ပိုင်းညာနေရောက်တော့တဲ့အခါတတော်ကိုခိုင်မှာသွားတတ်ပါလေတိမင်္ဂလာရာဂစ္စရာအာယုကိုခေါ်ပြီးတော့ဘောလေရာဂနှိုးကြည့်တာတော့မလို့ပဲနဲ့ရာဂနဲ့လှုပ်ရှားမှုရှိပဲနဲ့နေတည်းနေနေတည်းနေတာလေကျောတတ်ပါလေဒေါသပစ္စရာအကောင်းဆုံးကိုအာယုကိုခေါ်ပြီးတော့တမင်သောတာကိုလှုပ်လှုပ်ရှားရှားပြောင်းလို့လှုပ်ကြည့်ရတော့မှသောတာမလိုပဲနဲ့ညီညီတက်တက်နဲ့ဖြစ်သွားတယ်လေထူးခြားတတ်ပါတယ်တမန်တော်ကြီးအဲတော့ဒေဝတန်တိအားပြည့်တဲ့အခိုက်အတန့်မှာတော့အာဟုဝေကောင်းလောက်အောင်ပေါ့လေတမင်ရာဂသောတာလှုပ်ကြည့်ကြတော့မှမလိုပဲနဲ့လှုပ်လှုပ်ရှားရှားပြောင်းနဲ့ညီတက်နိုင်သေးတယ်ဆိုလို့ရှိရင်တကယ်အည်တွင်းနဲ့ပြည့်စုံတဲ့အစ္စနတန်တိခေါ်တဲ့ရာဂဒေါသမောဟသိရတာကြီးချုပ်ရင်းနဲ့နိဗ္ဗာန်ကိုရောက်သွားပြီဆိုလို့ရှိရင်တော့အထူးပြောစရာမရှိတော့ဘူးအဲ့ဒါအကျဏ္ဍဆန္ဒရတော့နိဗ္ဗာန်ကိုတောက်ထားပါလေတခေတ်လှုပ်ရှားမှုပြေပြီးတော့အငိမ့်တက်ကိုရရှိနေဆိုလို့ရှိရင်တော့ရှေးဘက်ကတိင်္ဂဆန္ဒဖြစ်အောင်အထူးရတာပါပဲချိန်ပိုင်းချိန်ပိုင်းငိမ့်ပါမှလှုပ်ရှားမှုပြေပြီးတော့ဒီတိုင်းအဲဒီတဲ့အိဇမာမအချိန်ကြီးလှုပ်ရှားမှုပြည်ပြီးတော့ဒီတဲ့ညီအမှုရလာတာနောက်ဆုံးသံဝတိသံတရားတော့ခုနပြောတဲ့အတိုင်အလုတ်မပါပါဘူးပါပြီမယ်လည်းပဲလွဲမှားတဲ့အလုတ်ဆိုလို့ရှိရင်လွဲမှားတဲ့သံတိပဲရမှာပါပဲဒါတော့နောက်ဆုံးသံတရားတော့ဘုရားနဲ့မပတ်သက်ဘူးဘုရားနဲ့မပတ်သက်တယ်လို့ဘုရားလမ်းစဉ်ယုံကြည်တဲ့ပုဂ္ဂိုလ်တွေလည်းဘာမှမပတ်သက်တော့ဘူး။အဲဒါကိုအကျေချေပြီးတော့မရှင်းနေတော့ပါဘူး။သီလတရားကိုလည်လိုက်ကြပြည့်စုံကျင့်တတ်လောက်တဲ့ဒီအထုလို့ရှိရေစန္ဒီဆုံးရင်းကပထမဆုံးဒီကစန္ဒီနဲ့အကျက်တဲ့စန္ဒီရောက်ဖို့ရသိကြပါလေ။ဘုရားမစွာကိုယ်တိုင်အဲဒီစန္ဒီမျိုးကိုရရှိပြီးတော့သန္တာဖြစ်တော်မူပါれကိုယ်တိုင်ကိုယ်ရသန္တာဖြစ်တော်မူသလိုအများတတ္တဝါတွေလည်းပဲမိမိလိုຢາກဆောက်ရှိရဲ့လှုပ်ရှားမှုတွေတည်ဝင်ပြီးတော့ပါလေညီတဲ့ညီအဖို့ရာတရားခေါ်ကြခဲ့ပါれအဲဒါကတော့သမထာယဓမ္မတိစေတိဆိုတဲ့စကားပြပါれဒါတော့ညီတဲ့ညီအဖို့ရာညီငယ်ညီအဖို့ရာအလို့ခါဆိုတော့တတိဖြစ်လို့လည်းသဘောမပေါဘူးအခြားရည်ရည်တွေလည်းဘာမပေါဘူးသတ္တဝါဤတဏ္ဍမယအလုသံဘောကလှုပ်ရှားပြီးတော့မငြိမ်းသက်ဖြစ်နေတာကိုငြိမ်းသက်ဖြစ်နေတဲ့သဘောပဲဒါတတိဖြစ်လို့လည်းသဘောမပေါဘူးသူတတိဖြစ်လို့သဘောမပေါဘူးအဲ့ဒါဆိုလိုပါတယ်တမန်ဒါတော့စိတ်ဟာဘယ်လောက်တန်ရှင်းလဲဆိုတော့ရှင်းပေါ့ဘယ်လိုစိတ်ထားနဲ့ဟောတယ်လို့ဆိုတော့ ထမဆုံးတရားတော်ကိုဆင်ခြင်ပြီးတော့ဟောရမယ့်တရားတော်ကိုဆင်ခြင်ပြီးတော့တတဝါကြီးရာဆရှိတဲ့အဆောင်မှုကြီးရှိပြီးတော့မဆင်းရဲကြပါစေနဲ့အဲဒီဆင်းရဲကလွတ်ပါစေဆိုတဲ့ဒီရဲ့ဆင်းရဲကလွတ်ရောက်စေလိုတဲ့ကရုဏာနဲ့ကရုဏာရှိစေပြီးတော့ဟောကြားတော်မူတယ်။ဘုန်းကြီးတို့အခုတရားထုတ်နေတာဟာဘုရားမြတ်စွာကိုယ်တိုင်အာထုတ်ရာဆရှိတဲ့အဆောင်ကြီးကိဝိစေခြင်းပြီးတော့သင်္တာဖြစ်တော်မူကခွင့်ရတဲ့ပြေကိုသင်္တာဖြစ်ဖို့ရအတွက်မလို့ကရုဏာထားပြီးတော့ဟောကြားပါလေလို့ဆိုပြီးအခုအဲ့ဒီတရားကိုလက်တွေ့အားထုတ်နေတာခုနစာရင်းနဲ့လက်တွေ့ပေါက်ဆက်ပြီးတော့ပြရတဲ့ချက်ကလေးတွေအဲ့ဒါသိရကြည့်ပေါ့ဒီနေ့တနေ့ရှိပါလိမ့်စီတမနေ့အတွက်မှာတမနေ့မှာစက္ကန့်ပေါင်း60ဆိုတော့ကွက်စီမှတ်နေလို့ရှိရင်စက္ကန့်နဲ့မှတ်နေလို့ရှိရင်အချိန်ပေါင်း60ပေါ့ရာဆက်ကြည့်လို့ရှားကြည့်တင်းပြီးတော့ဒီလေရာလေး9မိနစ်ဆို300တနားရီဆို3600နိုင်ပေါင်းများဆိုအထောက်အကူဆိုတော့3600 3600ဆိုတော့တောင်းနဲ့တိန်းနဲ့တောင်းနဲ့ရှိတော့ပေါ့အခုနှစ်လအထောက်လဲဆိုတော့အတူရောစားရှိတော့ပေါ့မကလေးတွေစက်ဖို့ပဲအရေးကြီးပါတယ်ဒီတော့အခုမိမိတို့အထောက်လဲရတဲ့တိရိစ္ဆာန်တရားရဲ့အကိုကြီးကိုပြည်ပြည်ဝဝတည်ပြီးတော့လေမြန်လို့တဘောထားတဲ့အစိတ်အပြည့်နဲ့လူတွေဒီရှိသည်ဆက်ဆက်လောကအိပ်ပြည့်ရှင်ခြံလာထားပြီးတော့ဉာဏ်ရဲ့ရှင်မရမလားပေါ့ရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်ရဲ့အဖို့ဒီစန္တိတရင်္ဂစန္တိအကျဉ်းစန္တိရောက်ပြီလားဆိုအမှခံပါလေဒီလိုမဟုတ်ဖဲနဲ့ဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုတော့အတွေ့အကြုံတွေရပြီးတော့တိတိကျကျကျင့်လမ်းစဉ်ကိုလက်မခံပဲနဲ့မယုံကြည်မလေးမစားမရှိမဆက်ပေါ်တန်ဖို့မထားရတန်ဖို့မထားပြီးအထုတ်ရင်ပုံကိုရဖို့တော့ခွေးတော်ကအမှတ်မခံပါဘူးဒီတော့ဘယ်တော့နေမှာပြောနေတဲ့ပြီးဆုံးမိုင်းဆိုတာပေါ့စိတ်ရဲ့ငြိမ်းချမ်းမှုဆိုတာစကားကရှိတာစိတ်ပြီးဆုံးမိုင်းရောက်ဝင်ရတဲ့ပြီးသွားတဲ့နည်းလမ်းနဲ့တေးကြတဲ့နီးလာကတိုင်းပြင့်ပြီးတော့တကယ်ကျင့်သုံးလို့ပြီးဆုံးမိုင်ဟာဒါမျိုးပဲဆိုတာပေါ့လေကိုယ်တိုင်ပေါ့လေယုံကြည်ဖြစ်သွားအောင်လို့တရားထိုင်ရင်ခေါင်းကြီးကောင်းကောင်းကြီးတည်နာလဲလို့ညာလို့တံပိုးထားတဲ့စိတ်နဲ့အထုစေကာလမှာဒီငါစံဒီအပြေဝါရောက်နေကြပါလေဒီငါစံဒီပြေဝါသွားလို့ရှိရင်တကယ်အကြီးအကျယ်နဲ့ပြည့်စုံတဲ့အစ္စနတန်ကြီးကိုရရှိပြီးတော့ဗုဒ္ဓမြတ်စွာဟာတကယ်ဆန္ဒဖြစ်တော်မူပါပြီ။ဆန္ဒဖြစ်သလောက်ငါတို့အရာတ္တဝါတွေကိုလည်းပဲဆန္ဒဖြစ်ဖို့ရတဲ့ကရုဏာထားပြီးတော့ဟောကြားတော်မူခဲ့ပါလေ။ဟောကြားတဲ့အချိန်ကျင့်သုံးလို့ဒီလိုအကျိုးရတာလည်းဖြစ်ပါတယ်ဆိုတာပေါ့။ကိုယ်ရဲ့ကိုယ်ကယုံကြည်စိတ်ရဲ့ရှိချရာအကျိုးစားအထောက်လိုက်ကြပါစေလို့တိုက်တွန်းနေတဲ့ဒီနေ့တရားဆုံးတက်လိုက်ပါတော့။